လက်အိတ်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ယုံရဲ့ရွှေ့ပြောင်းလုပ်သားတွေဟာနိုင်ဤအတော်ကြာလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အချွေးတွေကိုဆက်ဖို့တရားမဝင်အချိန်ဘိုးတွေဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ။အလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်တက်ပိုးပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ကြာတာပြင်းကြီးကထုတ်ပြန်တဲ့အချက်လက်တွေအရသိရပါတယ်။ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lay 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove Company ကတော့အခုလိုဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မှဖြစ်ပြီးတော့မမှန်ကန်တဲ့နီးလန့်တဲ့လုပ်သားတွေစုဆောင်းသူတွေနဲ့ဆက်လက်ဆက်ဆံတော့မှမဟုတ်ကြောင်း။နောက်ဒီအလုပ်သမားတွေအလုပ်နာချင်းအပြည့်အဝရရှိရေးအသေးချာဆောင်ရွက်သွားမှဖြစ်ကြောင်းပြောပါတယ်။ Top Glove Company ဟာဆေးရုံသုံးလက်အိတ်တွေကို Britain နဲ့ American ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါ။မလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုပ်သားပေါင်း10,000ကျော်လုပ်လို့နေပြီးတော့အဲ့ဒီထဲမှာနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုပ်သားတွေလည်းပါဝင်ပါတယ်။အဲ့ဒီလုပ်သားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 9,000 အမေရိကန်ဒေါ်လာ 1,200 အလင်းအမြန်ပြန်ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုလုပ်နေတာလို့လဲ Writer သတင်းဌာနကပြောပါတယ်ခင်ဗျာ။